ရှမ်းပြည်နယ်မြောက်ပိုင်းမူဆယ်မြို့နယ်ဆယ်လန့်ရွာအနီးမှာဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်ဆစ်ရှောင်နေရတဲ့ရွာကန်တွေတထောင်ဝန်းကျင်လောက်ရှိတယ်လို့ကူညီပေးနေသူတွေက VOE ကိုပြောပါတယ်။ဒေသတဝိုက်ပစ်ခတ်တာတွေကြားနေရစဲမှုဒီရက်ပိုင်းမှာလည်းအိမ်ပြန်မှုမဖြစ်နိုင်သေးဘူးလို့ဆိုပါတယ်။ဒီအကြောင်းသတင်းပေးဖို့ချက်ကိုကိုရဲမုံကတင်ပြပေးပါမယ်။
မူဆယ်မြို့နယ်ဆယ်လန့်ရွာအနီးမှာစစ်ကောင်စီတပ်နဲ့တန်းပလောင် TNL တပ်အချာဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်အနီးဝန်းကျင်မှာရှိတဲ့ဒေသခံတွေဟာဩဂုတ်လ29ရက်နေ့ကလေးကဆစ်ချောင်နေကြရတာပါဆယ်လန့်ကျွော်အုပ်စုနဲ့နန်းကတ်ကျွော်အုပ်စုအပါအဝင်ရွာနီးစပ်တွေမှာရှိတဲ့ဒေသခံတွေလည်းထွက်ပြေးနေရလို့ဆစ်ချောင်သူဦးရေတထောင်ဝန်းကျင်လောက်ရှိတယ်လို့ကူညီပေးနေသူတွေကခံမှန်းပါတယ်မူဆယ်ဟိုနာဖုန်ကြီးကျောင်းမှာလည်းရွာကန်တချို့ဆစ်ချောင်နေကြတယ်လို့ကူညီပေးနေသူကပြောပါတယ်
ကျွန်မနဲ့ကျွန်တော်နကအုပ်စုဘလုံးလုံးကတော့ကျွန်တော်ကကြေးလုပ်ခါတော့ကျွန်တော်တော့ကျွန်တော်လည်းအတိအကျမသိဘူးဒီမှာတော့ကျွန်တော်လုံးဝရတော့စာစီစားတော့ဒီမှာလူရှင်များတော့လည်းမပြည့်စုံပါဘူးစာအုပ်တွေပါရင်လည်းတချို့လည်းနာမည်ပေးတာရှိတော့ဘူးအချမ်းမကြီးပြည်စံနဲ့ပတ်သက်လို့ချက်ရှိနေရခုနာရောက်ပြည့်စုံနေရရှိတာတချို့လည်းတော့မရောက်သေးတာတော့ရှိတော့ကျွန်တော်လည်းခုမှရမ်းနေသွားလို့မရတဲ့ခါကျတော့လေနောက်နေတာလည်းရှိကြတော့ဒီဘက်တာရောရှိတယ်ဟိုဘက်ရွာမှာဆိုရင်တို့အိုးလေးနဲ့ဟိုချက်စားနေတာပေါ့နော်စင်ဒီမှုရှိတာပေါ့ပြန်မယ်မို့တော့မတင်ကြသေးဘူးဒီနေ့လည်းကျွန်တော်ရွာထဲမှာအကုန်လုံးကတော့ခရတာဒီလိုဒီနေ့လည်းအတန်ကြီးကြားနေတဲ့ခါတော့ကျွန်တော်တို့နောက်ထပ်ငွေရတဲ့ဘက်တော့ကြောက်မလားမသိဘူးကမိသား
ဆစ်ဆောင်လာသူတွေထဲမှာတက်ကြီးရွယ်အိုနဲ့ကလေးငယ်တွေအပြင်မွေးဖွားကန်ကြီးကိုဝင်ဆောင်နေတဲ့လာသားအရွယ်ကလေးတွေလည်းပါဝင်တယ်လို့ပြောပါတယ်မျိုးပေါ်ဖုန်းကြီးကြောင့်မှဆစ်ဆောင်သူရှိတယ်လို့တချို့ကနှီးစက်ရအတိမိတ်ဆွေတွေစီယာယီခလုံးနေကြရတယ်လို့ကိုတိုင်ဆစ်ဆောင်နေရတဲ့သူကလည်းပြောပါတယ်
ဖုန်းကြီးကြောင်းတော့မနေတဲ့ဟောတချို့ကမြို့ထဲမှာရှိတဲ့ဟောမိတ်ဆွေတို့မျိုးတို့ခလုံးနေရတာပေါ့ဗျာခုရွာထဲမှာနေတဲ့လူကတော့ဘလို့မရှိသေးဘူးဗျာတော့ခလုံးလုံးဆရာခလုံးချောင်နေရဗျာအင်ကိုဒီတိုင်းပဲအာဆော့တဲ့ခပ်ပြင်းမဟောဒီတိုင်းပဲချောင်နေရတော့အဲ့ဒီချင်းနေမကြည့်ရသေးဘူးပေါ့
တချို့ကဘေးလွတ်နိုင်မဲ့ရွာနီးစပ်တွေထဲမှာဆစ်ချောင်နေထိုင်ကြပြီးသူတို့အတွက်စားတောက်ရေးအပြင်နေထိုင်ရေးအတွက်အကူအညီတွေလိုအပ်နေတာပါသူတို့စီတွားရောက်နိုင်မှုကလည်းတိုက်ပွဲအခြေအနေကြောင့်ခက်ခဲနေတယ်လို့ကုညီနေသူတွေကပြောပါတယ်။အသက်ကြီးသူတွေနဲ့ဘာသာစကားအခက်အခဲရှိသူတို့ကတော့ဖြစ်တယ်လို့ဆစ်ချောင်နေရတယ်လို့နန်းကက်ကြီးရွာကနေထွက်ပြေးလာရတဲ့သူကလည်းပြောပါတယ်
။ကျွန်တော်တို့ကတော့လူကြီးပဲနေကျွဲဆိုတော့တော်တော်လာလာတွားနိုင်တယ်ဘာဖြစ်နိုင်လဲဆိုတော့စိတ်ပူရတာကြအဲ့ဒီတချို့မိသားစုတွေမိသားစုများတဲ့လူတွေတချို့ကြတော့လည်းသူပြောမလဲအသက်ကြီးရွယ်ဦးတွေပါတဲ့ခါကျတော့သူတို့ကတော့ပုံပြီးဒုက္ခရောက်တာပေါ့တချို့ကြတော့လည်းမိသွေးဟောပုတ်တဲ့နေရာတို့ဟိုပြောင်းဘူးချတော့အဲ့လိုမျိုးမှပဲသွားပြီးခိုနေရတာပေါ့ဘာသာစကားမသိတော့သူတို့မသွားရဲတော့ဟောအဲ့ဒီလိုသွားထဲမှာပဲတော့ခိုနေရတော့နေဖို့ထိုင်ဖို့စားဖို့နေရတော့ခက်ခဲတာပေါ့
မူဆယ်မြို့နယ်ဆယ်လန့်ရွာအနီးမှာပြီးခဲ့တဲ့28ရက်နေ့ကနေ29ရက်ညနေချိန်အထိတိုက်ပွဲဖြစ်ပွားပြီးလေကြောင်းကတိုက်ခိုက်တာလည်းရှိခဲ့ပါတယ်တိုက်ပွဲကြောင့်ဒေသခံနေအိမ်တချို့လက်နက်ကြီးထိမှန်ပျက်စီးခဲ့ရပြီးအရက်သားတွေထိခိုက်တာလည်းရှိခဲ့ပါတယ်။ဒေသခံတွေဟာမြို့ပေါ်နဲ့ဘေးလွတ်နိုင်မဲ့ရွာနီးစပ်တွေမှာထွက်ပြေးသိမ်းရှောင်နေကြရပြီးအခုချိန်ထိတော့ရွာတွေကိုမပြောင်းနိုင်ကြသေးပါဘူးခင်ဗျာ။